င်းစိန်အချင်းထောင်မှာစာငတ်ခံဆန္ဒပြနေတဲ့နိုင်ငံရေးအကျဉ်းသားတွေဟာအကျဉ်းသားတွေရဲ့အခွင့်အရေးတောင်းဆိုချက်တွေဒါမကနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးပါတောင်းဆိုလာတယ်လို့သိရပါတယ်။အခုလိုထောင်တွင်းတောင်းဆိုဆန္ဒပြမှုကိုအင်းစိန်ထောင်တစ်ခုတည်းတည်းမကပဲနယ်ဝေးထောင်အသီးသီးမှာရောက်နေတဲ့နိုင်ငံရေးအကျဉ်းသားတွေပါပါဝင်ကြဖို့အစာငတ်ခံဆန္ဒပြသူတွေကတိုက်တွန်းလိုက်တဲ့အကြောင်းနိုင်ငံရေးအကျဉ်းသားမိသားစုအကျိုးဆောင်ကွန်ရက်အဖွဲ့ပြောခွင့်ရသူတဦးကပြောပြပါတယ်။လက်ရှိအင်းစိန်ထောင်မှာတော့အာဏာပိုင်တွေဘက်ကအစာငတ်ခံဆန္ဒပြမှုကိုညှိနှိုးစုံနဲ့ဖိနှိပ်လာတယ်လို့သူကပြောပါတယ
်။သူကအဆောင်တွေခွဲတယ်အဲ့ဒီပြိတ်သားတယ်သူကဲမှာပေါ့နော်။ဘဝချက်ကြီးပေါ့သမိတ်လန်လိုက်ပြီးတော့ကြောင်ပြောင်းလိုက်ပြီးစကားတွေဖြစ်နေအောင်မှာပြောင်းနေပါတော့နော်။ဆောင်းကတော့လည်းလည်းတော့ပြိတ်သားတာပေါ့
။အဆောင်ငှက်ခံဆန္ဒပြလာတာဟာ၄ရက်မြောက်ရှိသွားပြီမဲ့အကျဉ်းသားအခွင့်အရေးတောင်းဆိုထားတဲ့အချက်၆ချက်ကိုအာဏာပိုင်တွေကလိုက်လျောခြင်းမရှိတာကြောင့်နိုင်ငံရေးအကျဉ်းသားတွေဘက်ကဆက်လက်ဆန္ဒပြသွားမယ်လို့လည်းသူကအခုလိုပြောပြပါဗျာ။
ဆရာတို့နဲ့ပြောခွင့်လို့ဆိုသူတို့ကအဆက်ပြေသွားပြီးတပိတ်တော့မှာပေါ့နော်။ဆိုင်ရဲတော့သူတို့ဆန္ဒပြပြီးအများတော့ကိုပြောခွင့်လို့သူစားရတာလည်းအဲ့လိုပေါ့။အဆက်ပြေဆန္ဒပြကိုသူတို့လုပ်နေတယ်ပေါ့နော်။
မေလ22ရက်နေ့ကစတင်ခဲ့တဲ့အစာငတ်ခံဆန္ဒပြနေတဲ့နိုင်ငံရေးအကျဉ်းသား23ဦးနဲ့ခုနှစ်ဦးကိုအင်းစိန်ထောင်တွင်အပြင်းထန်ဆုံးညှဉ်းပန်းနှိပ်စက်တဲ့စစ်ခွေးတိုက်ကိုအာဏာပိုင်တွေကမနေ့ကပြောင်းရွှေ့ခဲ့ပါတယ်။သူတို့တွေရဲ့အမိကတော့ကိုအောင်ကျော်စိုးခေါ်ဖိုးခွာ၊ကိုညီညီထွန်း၊ကိုညံထွန်းလင်းခေါ်ညံကြီး၊ကိုစိုးမိုးထွန်း၊ကိုစော်နိုင်ထွန်း၊အရှင်ဝိတုဒ္ဓ၊အရှင်ရေဝဒတို့ဖြစ်ပါတယ်။ဒါပြင်သမရဦးသိန်းစိန်ရဲ့လူငယ်ချမ်းသာခွေအမိန့်ကိုပြင်ဆင်ပေးဖို့မေလ18ရက်နေ့ကအစာငတ်ခံဆန္ဒပြကြတဲ့အမျိုးသမီးနိုင်ငံရေးအကျဉ်းသူ9ဦးနဲ့တချို့ကိုလည်းတိုက်ပိတ်ခံထားရတယ်လို့သိရပါဗျ။ RFA ကစုံစမ်းသိရှိရတဲ့အမျိုးသမီးတွေရဲ့အမည်တွေကမအေးချမ်း၊မအုံမာမြင့်၊မတန်တာ၊ဒေါ်ရင်ကြည်တို့ဖြစ်ပါတယ်။အင်းစိန်အကျဉ်းထောင်တွင်နိုင်ငံရေးအကျဉ်းသားတွေရဲ့ဆန္ဒပြမှုတွေကိုထောင်အာဏာပိုင်တွေဘက်ကကင်တွယ်ဖြေရှင်းနေတဲ့အခြေအနေကိုအတော်လေးစိုးရိမ်မကင်းဖြစ်နေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ် Mr. Quintana က RFA ကိုပြောပါတယ
် My concern is that basically that some of these women have been
okay စာငတ်ခံဆန္ဒပြနေတယ်ဆိုတဲ့အမျိုးသမီးနိုင်ငံရေးအကျဉ်းသူတွေတချို့ဒီတိုက်ပိတ်ခံထားတဲ့အခြေအနေကိုကျွန်တော်အတော်လေးစိုးရိမ်မကင်းဖြစ်မိပါတယ်တစ်ချိန်တည်းမှာပဲဆန္ဒပြတဲ့သူတွေကိုလည်းဒီနေဝေးထောင်နေစီပြောင်းပြစ်မှာကိုလည်းစိုးရိမ်ပါတယ်အရေးကြီးဆုံးချက်ကတော့အကျဉ်းသားတွေရဲ့ရပိုင်ခွင့်ကိုအကာအကွယ်ပေးဖို့သက်ဆိုင်ရာအာဏာပိုင်တွေမှာတာဝန်ရှိနေပါတယ်ခင်ဗ
ျ။နိုင်ငံရေးအကျဉ်းသားမိသားစုဝင်တွေကလည်းအခြေအနေတွေကိုအတော်လေးစိုးရိမ်နေကြပါတယ်။ဒါကြောင့်ကမ္ဘာ့ချက်ချင်းကြီးအသင်း ICRC ကဂျောင်းဝင်ဆောင်ရွက်ပေးဖို့ဒီကနေ့မှရန်ကုန်က ICRC ရုံးကတာဝန်ရှိသူတွေကိုလည်းတွားရောက်တွေ့ဆုံတင်ပြခဲ့ပါတယ်။အလားတူပဲထိုင်းနိုင်ငံအခြေဆိုင်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း APP American အခြေဆိုင် US Campaign for Burma England ခြေဆိုင် Burma Campaign UK စတဲ့လူခွင့်ရေးအဖွဲ့အစည်းတွေကလည်းထောင်အာဏာပိုင်တွေဘက်ကအကြမ်းဖက်နှိမ်နင်းလာတဲ့ပုံမှာနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေတွေကိုစိုးရိမ်မိကြောင်းထုတ်ပြန်ကြေညာထားပါတယ်ရှင်